င်္ဂလာပါခင်ဗျာအင်္ဂလာနေ့ညပိုင်းစနေနေ့ညပိုင်းဒိုင်လီလက်စီစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုတ်ရှင်အလုတ်သမားပြိပခါနဲ့ညှိနှိုင်းဆောင်ရွက်မှုကိစ္စပါမကြာခင်ရပိုင်းတော့ကပြည်အောင်စုလွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုတ်သမားကြီးရဲ့အငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုတ်သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေပါတယ်ဒီဥပဒေရအလုတ်သမားတွေရဲ့အခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုတ်သမားတွေဘက်ကခွင့်ရင်းနှင်းတာဆုံးရှုံးမှုဖြစ်နေတယ်လို့သူတို့ကယူဆပါတယ်ဒါကြောင့်မို့ကျွန်တော်ဒီနေ့ညစတိုက်ရဲ့လေးလိုက်ဆွေးနွေးပွဲမှာမကြာခဏဆိုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့လူသမားကြီးရညင်းပွားမှုတွေနဲ့လူသမားအခွင့်အရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးကိုကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီလူသမားကြီးရတွေနဲ့ပတ်သက်ပြီးတော့ဥပဒေကြီးအကြံပေးလဲဖြစ်ပါတယ်။နောက်တော့လွတ်လပ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူသမားကြီးရအဖွဲ့ရဲ့ကော်မတီဝင်တူဖြစ်တဲ့ဦးသေးဒီလိုက်ပေါ်ရောက်နေပါပြီခင်ဗျ။နောက်တူကတော့အနာဂတ်လင်းတန်းစုံမဆူတဲ့ဒီလူသမားကြီးရနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့ကြီးကဒါရိုက်တာမတ်တတ်တ်အောင်နောက်ဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးသေးကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျဦးသေးကြားပါလားခင်ဗျကြ
ားပါတယ်ခင်ဗျကြားပါတယ်ဟု
တ်ဦးသေးခုနကကျွန်တော်ပြောသွားလို့ပါပဲပြောင်းစုလွှတ်တော်ကနေပြီးတော့မကြာခင်ကလူသမားကြီးရအငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်သူတို့အတည်ပြုလိုက်ပါပဲဒါပေမဲ့လူသမားကြီးဘက်ကဒါကိုကန့်ကွက်နေပါတယ်အတိတ်ကဘယ်အချက်တွေကိုကန့်ကွက်တယ်ဆိုတာအရင်ဆုံးထောက်ပြပေးပါလား
ဒီအတိတ်ကအကျဲဒီကန့်ကွက်တာ၃ချက်ရှိပါတယ်ပထမတစ်ချက်ကတော့ပုံမှန်နှစ်ကာကြီးမှာဒီမူလကအစိုးရဝန်ထမ်းနဲ့ပါဝင်မဲ့သူကနိုင်ငံဝန်ထမ်းဟိုမပါဝင်ဆိုတာထည့်လိုက်တဲ့တွေ့အဲ့ဒါကိုအတိအကျပြန်ကန့်ကွက်တာဖြစ်ပါတယ်အဲ့ဒီမှာအထူးသဖြင့်ဒီဆရာများအခြေခံပညာရေးလုပ်သားများသမဂ္ဂနဲ့တက်တူဆရာများသမဂ္ဂတွေကတိုင်းနိုင်ငံလုံးအနှံ့အပြားဖွဲ့နေအဲ့ဒါတွေအတွက်ထိခိုက်တဲ့အတွက်ဖြစ်ပါတယ်ဒုတိယကတော့ပုံမှန်39ကာကြီးဖြစ်ပါတယ်39ကာကြီးကတော့ဒီအဓိကအဖြစ်ဒီလူသမားကြီးဒီရေးကမြန်မာမှုဖြစ်ရှင်းနေတဲ့အတွက်မှာအဲဒီလူသမားတွေရဲ့အဲမြန်မာမှုဖြစ်ရှင်းတာပေါ်တော့မှုကြားဆဲဆဲရာဆောင်ရွှင်မပြူရနဲ့တို့မဟုတ်အခြားလူသမားတွေအကျိုးစီးပွားပျက်စီးနေရဆောင်ရွှင်မပြူရဆိုတဲ့အာဖြစ်ပါတယ်အဲ့ဒါနဲ့လူသမားတွေရဲ့ဒီစီပေါင်းတော့ဆိုရင်လည်းအဲတိမ့်မောက်ချင်းအဲလူသမားတွေရဲ့ပြဿနာတွေကိုဖြစ်ရှင်းနေတဲ့အတွက်အဲ့ဒါတွေကိုထိကြိုက်တဲ့အတွက်အဲကောင်းကွက်ချင်းဖြစ်ပါတယ်တတိယကတော့ပုံမှန်43ကာကြီးအဲ့ဒီလိုကာကြီးတက်ကတော့ဒီလူမကြီးကညင်ပွားမှုနဲ့ပါဆိုညှက်တယ်လေးရှေးမောက်မှာသဘောတူလို့တစ်ဖက်သဘောတူစာချုပ်တွေကိုဟိုပါတဲ့စီကံချက်တွေကိုချိုးဖောက်ရင်သူကအရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်အဲ့ဒီစစ်ခါခွေကာကြီးခါဝဲဟာနှစ်ကတော့ဒီခုံတော်ကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုအတိပြုထားတဲ့ဆုံးဖြတ်ချက်တွေမလိုက်နိုင်ရဲ့အရေးကြီးတဲ့ပုံမှန်ဖြစ်ပါတယ်အဲ့ဒီမှာထောင်နာမပါဝင်တဲ့ဒါနယ်ရဲ့သတ်မှတ်တဲ့အတွက်ဒီအဲ့ဒါတော့ဒီစာရုပ်တွေကိုချိုးဖောက်မယ်ဆိုရင်လည်းဒီလူကမကြီးကညံပေါင်းဖြစ်ဖြစ်ရန်ရရပြက်သွားမှာဘာကြောင့်လဲမလိုက်နာတော့ဘူးကော်ဒါငွေရဲဆောင်မယ်ဆိုရင်တခါခုံကမကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုမနာခံရင်လည်းဒီလူကမကြီးကညံပေါင်းမှုမှာအရေးကြီးတဲ့တရားဥပဒေစိုးမိုးရေးပြက်တယ်လို့လူကမအခွင့်အရေးရဲ့ဆုံးချက်ကအလုံးလက်မှတ်ဖြစ်မှာဖြစ်ပါတယ်အလုံးရှင်တွေကဒီခုံကမကြီးခုံကောင်စီဆုံးဖြတ်ချက်ကိုမနာခံမယ်နဲ့သူကဒါငွေပဲဆောင်မှာဖြစ်တဲ့အတွက်ဒါကတော့လူကမဒုကိုအားလုံးကိုသူကချင်းချောင်းနေတဲ့ဒီခေါ်နေတဲ့ပုံမှန်ဖြစ်တဲ့အတွက်အားလုံးကတခဲနဲ့ကျွန်တော်စကြင်ကန့်ကွက်ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဥထစ်ကိုပြင်းကျင်တာကခုနက၃ချက်ထဲမှာဒုတိယချက်နဲ့တတိယချက်ကတော့လက်ရှိအလို့သမားလှုပ်ရှားမှုတွေနဲ့ဒဲတက်ဆိုင်တဲ့ကိစ္စပါပထမတစ်ချက်ကဒီအစိုးရဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေမပါဘူးဆိုတဲ့ကိစ္စပါနော်ဒီဖွဲ့စည်းပုံမှာအဲ့ခေါ်တိခါမှာဒီဥပဒေပြင်ဆင်ချက်ထဲမှာမပါဘူးဆိုတဲ့ကိစ္စကဘယ်လောက်ထိလက်ရှိအလို့သမားတွေရဲ့လှုပ်ရှားမှုအလို့သမားတွေရဲ့အခွင့်အရေးကိုဒဲတော့ထိခိုက်နိုင်တယ်လို့လဲဘာလို့လဲဆိုတော့အစိုးရဝန်ထမ်းတွေရဲ့လှုပ်ရှားမှုကမရှိသလောက်ပဲဖြစ်နေတာဟုတ်
ဟုတ်ကဲ့အဓိကအချက်ဆိုရင်ဒီရက်ဒီမှာကျွန်တော်အလုပ်မားလုပ်ချာမှုဒီမှာဒီအဲလက်ပတ်တော်မှာဆိုရင်ဆရာဆရာမများဒီလှုပ်ရှားမှုတွေအငြိမ့်စုစီဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်အရင်ဒီနေ့ခဲမှာပဲတခါဒီရက်မှာလဲကျောင်းဆရာများနေပေါ့ဒီဌာနအငြိမ့်စုစီဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်ဒါဝန်ထမ်းတွေကအဲ့ကြတော့ဘယ်ဟန်မှာလက်ရှိမှာကအလုပ်မားဖွဲ့စည်းဥပဒေရကွာအဲဒီနေ့မြေလုံသွားပါပဲမီဒီယာလူကမာတွေပါပဲမှတ်ဝင်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။လက်ရှိမှာလည်းတခါအခြေခံပညာရေးလူသားသမဂ္ဂဆိုတာအကြောင်းတွေပေါ့အခြေခံပညာရေးအကြောင်းတွေအားလုံးကဆရာသမားတွေဖွဲ့စည်းတာမှတ်ပုံတင်နေတယ်ခွင့်ပြုထားပြီးလည်းဖြစ်ပါတယ်။အဲ့လိုတက်သူဆရာများသမဂ္ဂဆိုရင်လည်းမှတ်ပုံတင်တာဈေးမှတ်ပုံတင်ဈေးပေါ့နော်ကျွန်တော်အဖွဲ့ချုပ်မှတ်ပုံတင်ဖို့လည်းကြိုးစားနေတယ်။အဲ့ကြတော့2013ဒီပြည်ကျွန်တော်တို့ဟို ILO ရဲ့ဒီအစီအွေပေါ့နော်တက်တဲ့ခါမှာအဲလူမတူရဲ့ပုံစံလေးပဲတက်သူဆရာများသမဂ္ဂပဲတက်ထားတာဆိုတာတက်သူများဆရာများသမဂ္ဂလည်းမှတ်ပုံတင်ထားတာအဲလိုဝန်ထမ်းများအဖွဲ့စည်းတွေကနေပေါ့မှတ်ပုံတင်ထားတဲ့သမဂ္ဂတွေကအများကြီးရှိပါတယ်အဲကြတော့အဲလိုဥပဒေပြင်ဆင်ချက်ကိုလူမကြီးကညှင်းပွားမှုဖြစ်ခြင်းကနှစ်ကာကြီးမှာ ဒီအစိုးရဝန်ထမ်းတွေကြံစည်မိတာဖြစ်ပါတယ်အဲ့ကြတော့လက်ရှိပြင်ဆင်ချက်မှာကြတော့အဲ့ဒါအနေနဲ့ဟိုနိုင်ငံဝန်ထမ်းများမပါဝင်သူကလည်းနိုင်ငံဝန်ထမ်းများရဲတပ်ဖွဲ့နဲ့တမတော်သားများနိုင်ငံတပ်ဖွဲ့အောက်မှာရှိတဲ့ဖွဲ့စည်းများမပါဝင်ဆိုတော့အဲနိုင်ငံဝန်ထမ်းတွေမပါတော့ဘူးဖြစ်တော့တစ်ဖက်ကလည်းကြည့်မယ်ဆိုရင်အလုံးသမားအဖွဲ့စည်းဥပဒေမှာလည်းအဲ့လိုပြင်ဆင်ဖို့ကြိုးစားနေတာသူကနိုင်ငံဝန်ထမ်းတွေရောအလုံးသမားစင်းကဒီဖယ်ရှားဖို့ကြိုးစားနေအဲ့ဒါလည်းတစ်ဖက်ကလည်းနိုင်ငံကမှာကအလုံးမားလေးတွေမှာနိုင်ငံအစိုးရဝန်ထမ်းတွေပါပါတယ်အဲလိုကွန်မရှင်တွေကအဲ့ဒါနဲ့ဆန့်ကျင်နေရတဲ့လက်ရှိမှာလည်းတပ်ပုံတွေကဝန်ထမ်းတွေရဲ့သမဂ္ဂရှိတဲ့တွေကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အကြအလုံးမားတွေရဲ့အကျိုးစီးပွားကိုလောကသမဂ္ဂတွေကပဲအကာအကွယ်စောင့်ရှောက်နေတာနတ်တော်အားဖြင့်ဒီကျောင်းဆရာတွေထုတ်ခါနေအဲ့လိုပါပဲကျွန်တော်တို့အဖွဲ့အစည်းတွေမရှိတဲ့ခါကျတော့ကာဝယ်မဲ့လူမရှိတဲ့အတွက်အဲ့လိုနင့်တာဖြစ်တဲ့တွေဒါနိုင်ငံဝန်ထမ်းတွေရဲ့အခွင့်အရေးတွေကျွန်တော်တို့ကအရေးကြီးတဲ့အတွက်ပြပြနေတာဖြစ်ပါတယ
်ဒါအစိုးရနဲ့တိုက်ရိုက်ဆန်နေမှု
နိုင်ငံအဖွဲ့အစည်းတွေကတရားမဝင်တော့ဖြစ်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဒါတိုင်အစိုးရနဲ့တည်းတက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့ဒီဆိုတော့ခုနကကျောင်းဆရာဆရာမများဆိုလို့ရှိရင်တမကတွေပဲပေါ်နိုင်တယ်ဒါပေမဲ့တခြားဒီနိုင်ငံဝန်ထမ်းဆိုတာကနိုင်ငံပိုင်စိတ်ရောအလုပ်ရုံကြီးရဲ့ဝန်ထမ်းတွေကြတော့
အဲအဲ့တော့ဒီလက်ရှိမှာလည်းနိုင်ငံပိုင်လည်းလုပ်ငန်းတွေကဒီအလုပ်ကမားတွေကိုကျွန်တော်တို့မှောက်ဝံတယ်ဝင်ရှိပါတယ်အဲ့ကြတော့လက်ကလောအပြင်အများစုကတော့ကျွန်တော်တို့ဒီနိုင်ငံပိုင်စိတ်ရောတွေကိုပုံပြကုမ္ပဏီမှားထားတဲ့ကုမ္ပဏီတွေမှာတော့အများစုရှိပါတယ်အကြတော့အခက်ခဲရဒီအစိုးရဝန်ထမ်းတွေနဲ့အစိုးရအောက်မှာရှိတဲ့စက်ရုံတချို့မှာကြာအလုပ်ကမားသမဂ္ဂဖွဲ့စည်းဖို့ကအခက်ခဲကြီးရတော့အဲကျုံးနေတာဖြစ်ပါတယ်အဲ့ဒါကတော့နိုင်ငံဝန်ထမ်းမှမဟုတ်ပါဘူးလက်တွေ့အဖြစ်ကျွန်တော်တို့အလုပ်ကမားသမဂ္ဂတွေဖွဲ့စည်းရတဲ့အခါမှာအလုပ်ကမားဖွဲ့စည်းဦးတွေအဲဘယ်လိုပဲဖွဲ့ဖွဲ့လက်တော်အဖြစ်ကျွန်တော်တို့အခက်ခဲကြီးဖြစ်နေရဘာကြောင့်လဲဆိုတော့အလုပ်ရှင်ရဲ့ခွင့်ပြတောင်းတာလို့မလို့အတဲ့အဲအခက်ခဲကြီးရှိတဲ့အတွက်ကျွန်တော်မှတ်ဝင်တဲ့အခါမှာအခက်ခဲရှိပါတယ်
โอเคโอเคอูเทลีไลน์หมอมาขณะนี้ไปบ่าวครับจังนอกจากตรอชิตูเพิกขอจิมาเลยมัตตะตะออมมาตูก็อนาคตลีน่าซูมายเยไดเรคเตอร์บามัตตะตะออมจนเราอิงซงติจินน่ะก็ดีลุตตอก็นี่ภิรอุบดิปินเซนเจ็ดเนี่ยปะตะภิรอลุตมาภွဲซีเนี่ยก้านกั่วนี่อ่ะจ้ะเลยเออดาเนี่ยปะตะภิรอลุตตอเนี่ยหญีน้ายเกราไม่ရှိหูล่ะลุตตอเยต้งเปลี่ยนเจ็ดก็บ่รู้ရှိบ่ล่ะครับ
จมารุก็ดี2012ปอนเนาะดีอญิงบ้ามุผีซินอุบดิเนี่ยปะตะภิรอจมารุดีထောင်နဲ့ထည့်သွင်းရေးကတော့ကျွန်တော်2023လောက်ထဲကနေစတင်ပြီးတော့ကျွန်တော်တို့ဖွဲ့ကျွန်တော်တို့တောင်းဆိုခဲ့တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့အရင်ပွားမှုဖြစ်ခြင်းတဲ့အခါမှာထိရောက်တဲ့ဥပဒေကထိရောက်တာထိတောင်းနိုင်ခြင်းမရှိဘူး။ဘာကြောင့်လဲဆိုလို့ရှိရင်ခုံစမာတိကောင်စီရဲ့သုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်2012ဥပဒေရဆိုရင်ဒီဂျန်ကွေက5ဒိတ်နဲ့ရှိရေပေါ့နော်။အဲ့အခါကျတော့လုံငန်းရှင်ရေးဘက်ကနေဂျန်ကွေပဲတောင်းပြီးတော့တနေ့သူတို့ပြစ်တာကိုပဲခံယူတယ်ပေါ့နော်။ဂျန်နာကိုဒီသုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုတော့လုပ်ခဲ့တယ်။တထောက်လျှောက်လုံးမှာပဲအဲ့ရနေပြီ2014မှာဒီချိန်ပထမပြင်ရှင်ရှင်နဲ့အချိန်ကျတော့ကျမတို့ပြစ်ဒဏ်ထောင်နဲ့ထက်သွင်းရေးကိုပြောတော်များလဲပဲရန်ကုန်ရ10သိန်းပေါ့နော်10သိန်းချက်သွားတာလွယ်လို့ကျန်တာမပြောင်းလဲသွားဘူးဆိုတော့ခါကျတော့ဒီတစ်ချိန်ကျတော့လေကျမတို့ဒီဥပဒေပြန်ပြီးတော့ဟိုဥပဒေပြန်ပြီးတော့ကျမတို့ပြင်ဆင်မယ်ဆိုတဲ့အချိန်မှာလဲဟိုကကျမတို့တွေကအလုံသမားတွေရဲ့အတန်တွေကိုကျမတို့ဌာနတွေထုတ်ဖော်ခဲ့တာတွေလည်းရှိတယ်လို့တော်တော်ကိုလည်းကျမတို့ကနေပြီးတော့သွားရောက်ဆွေးနွေးခဲ့တာတွေလည်းရှိခဲ့ပါတယ်ရှိတဲ့အခါမှာလည်းပဲအခုလက်ရှိမှာဆိုလို့ရှိရင်အမျိုးသားလွတ်တော်ကနေပြီးတော့ဥပဒေဥပဒေကျမ်းကိုယူသားလွတ်တော်ရဲ့ဥပဒေကျမ်းမှာဆိုလို့ရှိရင်ဥပဒေကျမ်းမှာဆိုထောင်ထဲ6လအထိပြလာခဲ့တယ်ပေါ့နော်ထောင်ထဲ6လနဲ့နေတယ်ပေါ့နော်ဒါပေမဲ့ပြည်သူလွတ်တော်ရောက်တဲ့အချိန်မှာပြည်သူလွတ်တော်ကနေကြတော့ကျမတို့ဒီထောင်ထဲပြုတ်ပြီးတော့ဂျန်ငွေကိုတိတ်တရားနေတိတ်တုံးရဆိုပြီးတော့ဒါပြန်လေပြီးတော့အတီးပြထားတယ်အတီးတော်စုကနေလည်းဒါကိုပြန်ပြီးအတီးပြလိုက်တယ်ပေါ့နော်အဲ့ဒီခါကျတော့ကျမတို့အလုပ်သမားတွေဘက်ကနေပြီးတော့ဘာဖြစ်လဲဆိုတော့ဒီဥပဒေဒီထိရောက်တဲ့ထီရောက်တဲ့သူတို့ဟိုထီရောက်စွာဖြည့်ရှင်းနိုင်မှုလို့အလုံသမားတူကမြင်လာပြီးတော့အလုံသမားတူကဒီဥပဒေတိုင်းမဖြည့်ရှင်းတော့ဘဲနဲ့ဟိုဒီသူအလုံသမားရဲ့အင်အားဒီစူပေါင်းမှုအင်အားဖြစ်တယ်စူပေါင်းမှုအင်အားဒီသူဆန္ဒထုတ်ဖော်မှုအင်အားဖြစ်တယ်အဲ့တော့ဆန္ဒထုတ်ဖော်မှုတွေလည်းအများကြီးကြုံတွေ့ရခဲ့တယ်ဖြစ်လဲဖြစ်ခဲ့တယ်နောက်လဲဒီဥပဒေပြန်ပြီးတော့ထပ်ပြီးတော့ပြင်တဲ့အခါမှာလည်းပဲဥပဒေကထီရောက်မှုမရှိဘူးဆိုလို့ရှိရင်ဒါတွေကဆက်လက်ဖြစ်ပေါ်နေမယ်ပေါ့နော်ဒါပေမဲ့ဒီချက်တစ်ချက်ထဲမှာပဲကျမတို့ဒီလွတ်တော်ကိုတွားရောက်ပြီးအတူတူနေတဲ့အခါမှာဘာပြောလဲဆိုတဲ့အခါကျတော့လွတ်တော်ဘက်ကနေပြီးတော့ဒါဆိုရင်ရင်းနှီးညွှန်းနှံမှုတွေကဝေမလာနိုင်တော့ဘူးဆိုတဲ့အတွေးတွေနဲ့ပေါ့နော်ကျမတို့ပြန်ပြီးတော့ဆွေးနွေးတာတွေလည်းရှိကျမတို့ဘက်ကပြောတာလေဥပဒေရထိကြောင်းလားကျမတို့ကဒါလုံငန်းရှင်ကိုထောက်ကြစီခြင်းနဲ့စိတ်ဆန္ဒနဲ့ကျမတို့ကထောင်နဲ့ထည့်သွင်းလို့ပြောနေတာမဟုတ်ဘူးတကယ်တကယ်ကျတော့ဒီဟာကမထိကြောင်းထားဘူးဆိုလို့ရှိရင်လက်ရှိဖြစ်နေတဲ့ပြဿနာတွေဒီကျမတို့ဖြေရှင်းတဲ့အခါမှာဥပဒေက tomorrow a car will not be one. Although tomorrow a car will not be with Lucy, Larry, tomorrow he gets an abbey, but Oma, he later gets an amicilla, Mamma, Ramule, tomorrow try out to me there, and you done the doma, tomorrow the dog would tomorrow go out to Nizima, tomorrow people the dog, you done the dog, three for Tinibu, quit down here on Yale, tomorrow you go Yagara, you done the donor, you go Yavio, this is me in Yagara, I see by it.
Okay, General, not the chap, Mijanaga, Kunaga, Pinsejabam, Machina, the chap. ต้องแจกคุณน่ะก็อุทิศด้วยแต่แกดุติยะแจกบ่36กายจําได้ที่อลุธมะยาพี่ชิมุเกษรีลงเนี่ยเฉยมาโกทุลุมุจาเส้นละเนี่ยนอกตะชาอลุธมะที่ไก่ตาริมาผิดเสียอูสุเลยหามิวบ่เนาะอะหมิวผิดแต่คาจ้ะรอที่อลุธมะสนาปะมุอะไรเนี่ยเลตเตอร์เลชื่อนี่เลยอะไรเลลงนี่รอคุณน่ะกนุลุมุจาเส้นเนี่ยชาอลุธมะริโอที่ไก่เสียซะบลูสแตนดาร์ดโมดนี่เนี่ยโอ้ฤดีมาอติจาปะทานาชื่อบาล่ะบลูสโลก็เฟซิกบ่เนาะกนุลุมุจาเส้นเนี่ยส่วนบล
တော့ကျမတို့ဒီကျမတို့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျမတို့အလုပ်သမားဥပဒေကိုပြဋ္ဌာန်းမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံဒီကျမတို့ ILO ရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်ကျမတို့လက်မှတ်ထိုးထားတယ်ဆိုရင် ILO Convention 87ကိုကျမတို့အစိုးရကလက်မှတ်ထိုးထားတယ်တိုးတော်လည်းပဲ98ကိုလက်မှတ်ထိုးထားခြင်းတော့မရှိသေးဘူးယနေ့ထိတိုးတော်လည်းပဲကျမတို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကျမတို့ဥပဒေတွေပြဋ္ဌာန်းလိုက်ပြဋ္ဌာန်းလိုက်မှာ ILO ရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပြဋ္ဌာန်းဖို့လို့လိုအပ်တယ်ကျမတို့အခုဒီပုံမှန်39ကကြီးကိုကြည့်ကြည့်အားဖြင့်ကျမတို့အလုပ်သမားတွေကကျမတို့အလုပ်သမားတွေဒီစူပေါင်းတောင်းဆိုခွင့်ဆိုတဲ့ဟာကိုကျမတို့ဟိုဒါလုပ်လို့မရတော့ဘူးလို့တော့ကျမတို့ကဒါတတ်မှတ်လိုက်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စူပေါင်းတောင်းဆိုတဲ့အချိန်ညီလိုက်ဖြစ်ချင်းနေတဲ့အချိန်ဒီမှာကုန်ထုတ်ဆန်ကျဆင်းနေဆိုတဲ့ကိစ္စကလည်းပဲဒါဖြစ်လိမ့်ဖြစ်သရှိရဲ့အသဘောတဘာဝတွေရှိတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ညီလိုက်နေတဲ့အခါမှာအလုပ်သမားတွေကများသောအားဖြင့်ဒါဒီလက်ရှိလက်တွေ့မှာလည်းပဲဒီလိုမျိုးညီလိုက်နေစဉ်မှာကုန်ထုတ်ဆန်တွေကဒီတိကျတာတတ်မှတ်ထားတာမပါတဲ့ခါကျကုန်ထုတ်ပြောရတဲ့ဆင်းမာလေးလို့ပြောရင်ကျမတို့အလုပ်သမားတွေကခုနကပြောသလိုပဲ39ကကြီးကိုချိုးဖောက်ရကြပြီအဲ့လိုမျိုး39ကကြီးကိုချိုးဖောက်ပြီဆိုလို့ရှိရင်လည်းပထမအချိန်ဆိုလို့ရှိရင်ဒါအလုပ်သမားတွေအတွက်ပထမအချိန်ဆိုရင်ဒံငွေ3000ကနေ3000ပေါ့နော်ဟိုဒါပြည်ပြန်ကိုတတ်မှတ်ထားတယ်ပြီးတဲ့ခါကျတော့အထက်မှန်ပြီးတော့အကျိုးလုံးနေဆိုလို့ရှိရင်တစ်နေ့ကိုပေါ့နော်အလုပ်သမားတွေကတစ်နေ့ကိုဒါဓာတ်ငွေတစ်သိန်းစီအဲပြည်ထန်ကြမယ်ဆိုတဲ့ဟာကိုလည်းပဲဒီဥတွေမှာပြန်ပြီးတော့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကျမတို့တကယ်တကယ်အလုပ်သမားတို့ဒီကျမတို့ဒီစူပေါင်းတောင်းဆိုတော့မယ်ဆိုတဲ့အခါမျိုးမှာအင်မတန်ကိုမှဒါဟိုစူပေါင်းတောင်းဆိုခွင့်ကိုခြားသားအရပေးထားတော်ညာလည်းလက်တွေမှာကျမတို့ဘလို့မှစူပေါင်းတောင်းဆိုခွင့်မရဘူးအဲ့လိုမျိုးစူပေါင်းတောင်းဆိုခွင့်မရတာဖြစ်တဲ့မရလို့ရှိရင်ကျမတို့အလုပ်သမားတွေကဘာဖြစ်မလဲဆိုတော့ခွင့်ရေးတွေအများကြီးဆုံးရှုံးနေလာတော့တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့စူပေါင်းတောင်းဆိုတယ်ဆိုတော့အချက်လက်တွေကိုကျမတို့နိုင်ငံမှာကျမတို့ပြန်ပြီးတော့လည်လာကြည့်မယ်ပေါ့နော်အလုပ်သမားတွေရတောင်းဆိုရတောင်းဆိုချက်ကိုပြန်လည်လာကြည့်မယ်ဆိုအများအားဖြင့်ဒီအလုပ်သမားတွေဒီအလုပ်သမားဥပဒေမှာပါတဲ့အခွင့်အရေးကိုမရရှိတာမရရှိတာတွေကိုကျွန်တော်တောင်းဆိုနေရတာဖြစ်တယ်အဲ့လိုတောင်းဆိုနေတဲ့အချိန်မှာပဲခုလိုမျိုးပေါ့နော်ဒီလိုမျိုးစူပေါင်းတောင်းဆိုမှုတွေကိုကျွန်တော်တို့ကလုပ်ခွင့်မရတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့အလုပ်သမားတွေရဘက်ကနေပြီးဆုံးရှုံးနေတာမှုဒီအခွင့်အရေးတွေပါဆုံးရှုံးနေတာမှုဖြစ်လာနိုင်တယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီဥပဒေကိုပေါ့နော်အဲကျွန်တော်တို့လက်မခံနိုင်ဘူးဆိုတာမြင်တာကျွန်တော်တို့လက်မခံနိုင်ဘူးဆိုတဲ့နေရာမှာကျွန်တော်တို့အဖွဲ့ချုပ်တွေကလည်းပဲဒီဥပဒေနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုလည်းပဲအဖွဲ့ချုပ်တွေဘက်ကလည်းပဲအတိအလင်းပြောထားတယ်ကျွန်တော်တို့ရက်ဖက်အဖွဲ့ကြီးတွေလည်းပြောတယ်ဆိုတဲ့အခါကျတော့ဒါဒီအလုပ်သမားတို့အတွက်အရင်2012ဥပဒေကိုပဲပြည့်2012မှာပြဋ္ဌာန်းခဲ့တယ်14မှာတည်ပြင်းတယ်အခုကျမတို့ဒီတည်ပြင်းတာဒီကျမတို့ရှင်းကိုဥပဒေတစ်ခုတစ်ခုကိုပြန်လည်ပြီးတော့ပြည့်ပြင်းတယ်ပြန်လည်ပြီးတော့ပြင်ဆင်တယ်ဆိုရက်ခါတည်းကဥပဒေကတိုးတက်ကြောင်းလဲမှုရှိလာမယ်အစားကျမတို့ဒီဥပဒေဒီတိုးတက်ကြောင်းလဲမှုမရှိဘဲနဲ့အနောက်ကိုပြန်ပြီးတော့ပြန်ဆုတ်သွားတယ်ဆိုတော့ကျမတို့တွေ့ရတယ
်အ
ဲ့ဒါတွေဒီကျမတို့အတွက်အင်မတန်ဟိုမှနှစ်နာတယ်လို့ကျမတို့ကဒီနေ့တော့လေဒီဟာကိုကျွန်တော်ကန့်ကွက်နေပြီဖြစ်ပါ
ဟုတ်ကဲ့ခင်ဗျာမသက်တော့ကျေးဇူးပါကျွန်တော်ဥထည့်ကိုပြန်ပြီးချင်ပါလေခုနကဒီခုပြန်လည်ပြီးတော့ပြင်ဆင်ချက်လုတ်လိုက်တဲ့ဒီဥပဒေပေါ်ဥပဒေကလက်ရှိမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO convention နေနဲ့ကောကိုက်ညီပါရဲ့လားခင်ဗျာ ILO convention နေနဲ့တဟဆာသာဖြစ်ပါရဲ့လား
အရှင်မြန်မာနိုင်ငံကလက်မှတ်ထိုးပြီး89နဲ့မကိုက်ညီပါဘူးခင်ဗျာဒီအလုပ်သမားတွေရဲ့အခွင့်အရေးကိုသူကဒီအဖွဲ့အစည်းတွေနဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်အတွက်ဒီအပိမ့်ပေါက်တဲ့အခွင့်အရေးတွေကိုသူကပိတ်ပင်ရကြတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်ဒါတစ်ဖက်ကလည်းမြန်မာနိုင်ငံမှာကျွန်တော်တို့ ILO convention 98ကလည်းလက်မှတ်မထိုးရသေးပါဘူး။အဲ့ကြအလုံးမားတွေရဲ့ဘဝမှာအရေးကြီးဆုံးကဒမင်းပေါက်ခွင့်နဲ့စီပေါင်းကောင်းဆောင်ခြင်းတွေ collective bargaining ကအရေးကြီးပါတယ်။အဲ့ကြအဲ့ဒီအရေးကမြန်မာနိုင်ငံမှာမရတဲ့အတွက်ကျွန်တော်တို့ကအလုံးမားခွင့်ရဥပဒေပါခွင့်ရဆုံးရှုံးနေတာ။ဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ကဒီဟာကိုတင်ပြတာဖြစ်ပါတယ်။တစ်ဖက်ကလည်းဒီအလုံးမားရဲ့ညှင်းပွားမှုချင်းချင်းဥပဒေဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေကြောင်းကိုတရားသူ လွတ်တော်ဟာဒီအတီးပြူပါတယ်အတီးပြူလိုက်တဲ့ဟာကိုကျွန်တော်လူကမာတုကဌာနဌာနထုတ်ပေါ်ထားတဲ့ဒီသဘောထားကအရေးကြီးပါတယ်အဲ့ဒါဘာလဲဆိုတာအဲ့ဒါပစိမဥပဒေမှာပုံမှန်24အဲဒီနိုင်ငံတော်ကနေပေါ့လူကမာတွေအခွင့်အရေးကာဝယ်စောင့်ရှောက်လိုအပ်တဲ့ဥပဒေပြန်ခံရမယ်ဖြစ်ပြန်ခံခြင်းနဲ့မငြိမ်ညွတ်ဘူးလို့ကျွန်တော်ကယူဆတဲ့အကြီးကျယ်ကန့်ကွက်နေတာဖြစ်ပါတယ်အဲ့ကျတော့နိုင်ငံတော်ကကျွန်တော်တို့ကိုယ်တိုင်တောင်ယူကမ်းပြောနိုင်အောင်2015လောက်မတူကိုယ်တိုင်မဲပေးဖို့ကျွန်တော်တို့ကိုယ်တိုင်ဆော်ပေါ့တစ်ခါနဲ့မဲပေးရယ်မဲပေးမှကျွန်တော်တို့တင်ပြောက်လိုက်တဲ့အဲလွတ်တော်ကိုယ်စားလာပါတယ်လွတ်တော်ကနေပေါ့ကျွန်တော်တို့အလုံမခွင့်ရတာဝယ်ဆောက်ရှောက်တဲ့လိုအပ်တဲ့ဥပဒေဖြစ်တဲ့အလုံမရဲ့ငင်းပွားမှုဖြစ်ခြင်းဥပဒေပြင်ဆင်ချက်ဟာပသိဥပဒေပုံမှန်24နဲ့မညီညွတ်တဲ့အတွက်ကျွန်တော်ကကန့်ကွက်နေတာဖြစ်ပါတယ် IR convention နဲ့လည်းမညီဘူးတစ်ခါကလည်းတရားဥပဒေစိုးမိုးရေးနဲ့လည်းမညီပါဘူးအဲဒီလိုကြီးစာနှုန်းတွေနဲ့မညီတာတွေပါပါတယ်ဘာကြောင့်လဲဆိုတော့ဒီအလုံမရဲ့ငင်းပွားမှုဖြစ်ခြင်းဥပဒေကအဲမျိုးနဲ့ညီနိုင်ချက်လေးဖွဲ့ရဲ့ခုံသမားလေးဖွဲ့ရဲ့ခုံသမားလေးကောင်းစီဖွဲ့တဲ့ခါမှာအဆိုးရကန့်နေရဦးစီးတာဖြစ်ပါတယ်ကျွန်တော်အဖွဲ့အဲ့ဒီအဖွဲ့ကြီးတွေဟာကျွန်တော်ရွေးချယ်ပြင်ပြောင်းဖို့ဒါမူလမျိုးသားတော်ရဲ့ဥပဒေကြမှာအတူတူဖြစ်ပေမဲ့အဲ့ဒါတွေကရွေးချယ်ပြင်ပြောင်းဖွဲ့မရှိဘဲနဲ့ခတ်တဲ့သဘောဖြစ်တဲ့အတွက်အဲဒါဒီမိုစီအဆိုးရအနေနဲ့ဒီမိုစီနဲ့ဆက်ကျင်ဘက်ကိုသူကပြတ်ထားလိုက်တဲ့သဘောဖြစ်တဲ့အတွက်ကျွန်တော်တို့လည်းအာဩပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါတယ်ဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရသရရှင်တူရှိပါတယ်ကုကမောင်လွင်လီလိုင်းပေါ်မှာရှိပါတယ်ကုကမောင်လွင်ဆွေးနွေးမင်းများလို့ရပါတယ
်ကျွန်တော်မြန်မာနိုင်ငံမှာဒုသမားဥပဒေကိုပြင်ဆင်နေနေရမှာဒုသမားရဲ့ရပိုင်ခွင့်ကိုအလေးမထားရနဲ့ဒုသမားတွေအဓိကအခြေခံရပိုင်ခွင့်တွေကိုအလေးမထားဘူးဒုသမားတွေရဲ့ဟိုဒါဒီကြီးညက်နိုင်လို့တဲ့ဒါကြောင့်ငွေရိတ်ခါဖြစ်ဒီအမှားလေဥရေကိုတကယ်ပြီးပြီးရအောင်မပြည့်ရအောင်ဒါလက်ရှိရဥစ္စာလက်ရှိရမျက်နှာဝင်လိုက်ဗိုက်ရတို့ကိုယူဆပါရယ်ဥပဒေအားတကယ်တမ်းကျအလေးသမားတွေရဲ့ဇာတ်ပိုင်ကိုအပြည့်အပြည့်အမယ်နိုင်ငံဆံပြီးအောင်ပြရမယ်အဲလိုမြန်မာပြည်ရဲ့ဝေဝေပေါ်မူတည်ပြီးတော့ရောင်းပြီးရဲ့ဉာဏ်ဥစ္စာကိုမူတည်ပြီးတော့စာလေးလေးချောက်တို့ပြရအောင်ဖြစ်လိုက်တာအဲဒီနဲ့အာဏာပိုင်ဖွဲ့စည်းတွေအတော်များများလက်ရှိရဲ့မျက်နှာတွေလိုက်လို့ဒီကြမ်းပြရတဲ့ကျွန်တော်ယူဆပါရလား။အင်္ဂါဆံမမီရရရအများရှိပါရလား။ဒီလိုမပြည့်စုံတဲ့စဉ်းစားရကျွန်တော်ထောက်ခံပါရခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ခင်မောင်လင်းကျေးဇူးတင်ပါတယ်။ကျွန်တော်နောက်ထပ်သွားရှိသူကတော့ဒီစာပေးပို့ထားတာပါ။ဥလာထွန်းမှာသူရေးထားတာကတော့အလုသမားလှုပ်ရှင်အငင်းပွားမှုအများဆုံးဖြစ်နေတဲ့ကုမ္ပဏီတွေအများဆုံးကဘယ်လုပ်ငန်းတွေဖြစ်ပြီးတော့ဘယ်နိုင်ငံသားတွေကအများဆုံးဖြစ်ပါလဲဖြေကြားပြပါခင်ဗျာ။သူကတော့မိကုံမိထားတာပါ။ဥလာထွန်းမိထားတဲ့မိကုံကိုကျွန်တော်နည်းနည်းလေးပြန်ပြီးတော့ရှင်းအောင်ပြောပါမယ်ဆိုလို့ရှိရင်အခုလိုလှုပ်ရှင်လို့သမားငင်းပွားမှုဖြစ်နေတဲ့ကုမ္ပဏီတွေမှာဘယ်လိုလုပ်ငန်းတွေကအများဆုံးလဲဘယ်နိုင်ငံကလဲအဲ့တော့အဲ့ဒါနဲ့ပတ်သက်လို့မတက်တောင်ဖြေပြပါလားခင်ဗ
ျဟုတ်ကဲ့အများဆုံးအားဖြင့်ကတော့ကျမတို့ငင်းပွားမှုဖြစ်တယ်ဆိုလို့ရှိရင်ကျမတို့ဒီ factory ပေါ့ဆက်ယုံနေရနေဖြစ်တာပေါ့အဆက်ယုံနေတဲ့မှာမှကျမတို့ကအထည်ချုပ်တွေရှိရဲကျမတို့ဒီဖိနက်ဆက်ယုံနေရှိရဲပေါ့နော်အဖြစ်အများဆုံးလို့ပြောရမယ်ဆိုလို့ရှိရင်တော့ဒီ2012မှာဖြစ်ခဲ့တာဆိုလို့ရှိရင်တော့ဒီအထည်ချုပ်ဆက်ယုံနေရနေအဖြစ်များခဲ့တယ်လို့ကျမတို့ပြောလို့ရတာပေါ့နော်ပြီးတဲ့အခါကျတော့ဘယ်လုပ်ငန်းရှင်တွေရလဲလို့ပြောတဲ့အခါကျလို့ရှိရင်တော့များသောအားဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေထဲမှာကတရုတ်ကုမ္ပဏီတရုတ်ကနေပြီးတော့ရင်းနှီးမြှုပ်နှံမှုတွေရှိတယ်နောက်တစ်ခုကကျတော့ကျမတို့ကိုရီးယားပေါ့ဆိုတော့ဖနက်ဆက်ယုံနေဆိုကိုရီးယားကရင်းနှီးမြှုပ်နှံမှုတွေရှိရယ်ပေါ့နော်ဒီလိုမျိုးဆက်ရင်းနှီးမြှုပ်နှံမှုတွေကနေလဲအငင်းပွားမှုတွေဖြစ်တယ်လို့ကျတော့တွေ့ရတယ်ပေါ့အဲ့တော့ကျမပြောချင်တာကတော့ဒီအငင်းပွားမှုအဖြစ်ဆုံးဆိုလို့ရှင်ဆက်ယုံအလုပ်ယုံနေမှာလုပ်တဲ့ဆက်ယုံအလုပ်ယုံနေမှာရှိတဲ့အလုပ်သမားတွေရဲ့အငင်းပွားမှုကပို့ပြီးတော့များတယ်လို့ကျတော့တွေ့ရပါတယ်
ကျွန်တော်ဒီညမှာမတ်သက်သက်အောင်မေးချင်တာကခုနကမတ်သက်အောင်ဖြစ်သွားတဲ့အချိန်မှာထဲချုပ်ဆက်ယုံနေဖနက်ဆက်ယုံဆိုတကယ်ကိုဒီအလုပ်လုပ်ငန်းတွေပေါ့နော်လုပ်ငန်းတွေအလုပ်သမားတွေအတွက်လုပ်ငန်းတွေရှာပြီးနိုင်တဲ့နေရာတွေကျွန်တော်သိထားမိပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်ခုနဒီနေရာတွေမှာခုနကတစ်ဖက်ကဆော်ရကတက်တာလေခုနလိုမျိုးအလုပ်သမားတွေတပိမောက်တာတွေခဏခဏဖြစ်မယ်မငြိမ်မသက်တာတွေဖြစ်မယ်ဆိုလို့ရှိရင်တကယ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်နောက်တစ်ဖက်မှာလက်ရှိဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေရတဲ့အနေအမှာခက်ခဲဖြစ်နိုင်တယ်ဒီလူတွေထွက်သွားလို့ရှိရင်အလုပ်လက်မဲ့တွေပိုကြီးလာနိုင်တယ်ဒါမျိုးစိုးရင်ကြတာလည်းရှိပါတယ်မသက်သက်အောင်ဒါနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးနိုင်မလဲ
အဓိကအားဖြင့်ဆိုလို့ရှိရင်တော့ကျမတို့ဟိုဒီအထည်ချုပ်လုပ်ငန်းကတော့များသောအားဖြင့်ပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်လည်းအဲ investment တွေတော်တော်များများဝင်လာတာလည်းတွေ့ရတယ်ပြီးတဲ့အခါကျတော့အထည်ချုပ်လုပ်ငန်းတွေကနေ GDP တွေတက်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့တကယ်ကျတော့ကျမတို့ဒီမြန်မာနိုင်ငံမှာလည်းအထည်ချုပ်လုပ်ငန်းလို့ပြောတဲ့နေရာမှာကျမတို့ဒီ CNB ပေါ့နော်ဒီလက်ခစာဟိုလုပ်ငန်းတွေဖြစ်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျမတို့ဒီအလုပ်သမားတွေဒီလုပ်ငန်းအများသောအားဖြင့်ကတော့ဒီလုပ်ငန်းတွေမှာလုပ်တာတော့အမျိုးသမီးတွေများတာပေါ့နော်အမျိုးသမီးအလုပ်သမားတွေများတယ်ဒါပေမဲ့ခုနကပြောသလိုပေါ့ရင်းနှီးမြှုပ်နှံမှုတွေကဒီဆန္ဒပြမှုတွေကြောင့် ဝင်မလာဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ရင်တော့ကျမတို့ဘက်ကနေပြန်ပြောပြီးတော့ပြန်ပြီးတော့ပြောနိုင်တာတော့ဒီအချက်ကျမတို့နိုင်ငံကိုမိမိမျိုးနွယ်မှုဝင်လာဖို့ဆိုလို့ပြင်ကျမတို့နိုင်ငံရဲ့ဒီအခြေခံအဆောက်အုံတွေဖြစ်တဲ့မိလက်ချက်မိကိစ္စတွေကျမတို့မိသေးသေးရဲ့ကိစ္စတွေနောက်တစ်ခွက်ကျကျမတို့တိုင်းပြည်ရဲ့အာမိဒီလိုစိတ်ကြိုက်ခါရှိမယ်နောက်တော့ပြိပခါတွေအင်တာနက်မှာဒီမှာလည်းပြိပခါတွေရှိနေတယ်ဒါတွေကြောင့်လာကျမတို့ရင်းနှီးမြှုပ်နှံမှုတွေမြင်လို့ကျမတို့မြင်တယ်တစ်ချက်တည်းမှာခုနပြောလို့အလုပ်သမားတွေဆန္ဒပြလို့အလုပ်သမားတွေကြောင့်ရင်းနှီးမြှုပ်နှံမှုမဝင်ဘူးဆိုတဲ့ကိစ္စကအမှန်တကယ်ဆိုလို့ရှိရင်မရှိဘူးလားဆိုတော့ရှိတော့ရှိတယ်ဒါပေမဲ့ဒါအချက်တစ်ချက်အနေနဲ့ပဲပါတယ်ဒီအချက်ကြောင့်ဒီရင်းနှီးမြှုပ်နှံမှုတွေဝင်မလာဘူးဆိုတဲ့ကိစ္စတော့ကျမအနေနဲ့ကြောက်ရွံ့ပါတယ်ဘာကြောင့်လဲဆိုတော့ကျမတို့တိုင်းမျိုးရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုရင်ဒီအချက်ကျမတို့ရဲ့ဥပဒေတွေရင်းနှီးမြှုပ်နှံမှုဥပဒေတွေအနေနဲ့ကျမတို့ခိုင်မာဖို့လိုတယ်နောက်တစ်ချက်ကကြတော့ကျမတို့ဒီခုနကပြောတဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးလက်ပစ်မီကျမတို့လက်ပစ်မီအခုဆိုရင်ကျမတို့နိုင်ငံမှာလက်ပစ်မီကြီးပြက်တာအရင်ကမီးတွေပြက်နေတာဆိုတဲ့အခါကျတော့ဒီလိုမျိုးဒီအခြေခံအဆောက်အအုံတွေဖြစ်တဲ့လက်ပစ်မီလမ်းပန်းဆက်သွယ်ရေးအခွန်နောက်တစ်ခုကအဲ့ဒါတွေကမှကျမတို့ဘက်ကနေပြီးတော့အစိုးရကနေတောင်းပို့ရှင်ကြီးမှုမပေးနိုင်ဘူးဆိုရင်ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတာအင်မတန်ခက်ခဲပါတယ်ရင်းနှီးမြှုပ်နှံမဲ့သူတွေဒီကျမတို့ကအခုချိန်မှာရှိနေတဲ့အချိန်ကာလပဲရှိရဲ့ပြီးတော့ကျမတို့နိုင်ငံကလက်ရှိမှာလည်းပဲအရှင်းလို့ပြောလို့ရှိရင်ကျမတို့စစ်ကြည့်စစ်တွေရှိတယ်လို့ပြိပခါတွေရှိနေတယ်လို့လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေသေးတယ်ဆိုတဲ့ဒိဋ္ဌိတွေကလည်းပဲကျမတို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတဲ့အာကိုကျမတို့ဒါအသာစီးဖြစ်နေတာဖြစ်ပါလေကျမတို့အလုပ်သမားတွေဆန္ဒပြလို့ဆိုတဲ့ဒိဋ္ဌိတွေအချက်တစ်ချက်အနေနဲ့ဒါပါဝင်တော့လေဒါဒီဒါကြောင့်ဆိုတာတော့ကျမတို့လက်မခံပါဘူး
ဟုတ်ကဲ့ခင်ဗျအခုဒီစိတ်ရောလှုပ်ယုံနေမှာဆန္ဒပြမှုတွေကျွန်တော်တို့မကြာတွေ့ရပါတယ်ခင်ဗျအဲ့တော့ဆန္ဒပြမှုတွေကိုလိုက်ရောခဲ့တဲ့ဥပမာမျိုးလှုပ်ရှင်တဲ့ဘက်ကနေပြီးတော့ဒီအလုပ်သမားခွင့်ရေးကိုဒီလိုက်ရောပြီးလို့ဆန္ဒပြမှုပြီးသွားတာမျိုးဒါမျိုးဖြစ်ရတဲ့ရောဘယ်လောက်ထိရှိပါလဲခင်ဗျ
အဓိကအပြည့်ဆိုလို့ရှိရင်တော့ဒီစက်ယုံတွေစက်ယုံလုပ်ငန်းရှင်တွေဘက်ကနေပြီးတော့ပေါ့နော်လက်ရောတယ်ဆိုတဲ့ကိစ္စမှလည်းပဲကျမတို့ကဒီဥပဒေတွေကဥမာဆိုပါဆိုကျမတို့ရဲ့နိုင်ငံဥပဒေတွေကကျမတို့အကာအကွယ်ပေးမှုတွေကအင်မတန်အားနည်းတယ်ဥမာကျမတို့ဒီခေါင်းသမားကြီးကောင်စီကိုကျမတို့အလုပ်သမားတွေတက်လာတယ်ခေါင်းသမားကြီးကောင်စီသုံးပြက်ချက်ကိုအလုပ်သမားတွေကလိုက်နာတယ်ဒါပေမဲ့လုပ်ငန်းရှင်တွေကလိုက်မနာမလိုက်နာတဲ့ပြဿနာကကျမတို့အများကြီးပဲဒီအရီကို2012ကနေအခု2019ထိဆိုလို့ရှိရင်ပြဿနာပေါင်းအများကြီးရှိတယ်လို့နောက်တစ်ခုကကျတော့ပြည်လဲသွားတယ်ပေါ့နော်ပြည်လဲသွားတယ်ဆိုတဲ့ဟာမျိုးကလည်းမရှိဘူးလားဆိုတော့ရှိတော့ရှိရဲ့ဒါပေမဲ့အင်မတန်မှနည်းတယ်ရာတိုင်းလုံးအဖြစ်တော့တွေ့ရတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့လက်ရှိမှာလည်းပဲနောက်တစ်ချက်ကကျမတို့နိုင်ငံမှာကအငြင်းပွားမှုဖြစ်တဲ့ဆိုတဲ့အခါဒီမှာခုနကပြောတဲ့အခွင့်အရေးဆိုင်ရာပေါ့နော်ဥပဒေပါအခွင့်အရေးဆိုင်ရာအငြင်းပွားမှုတွေရှိနေတယ်လို့တစ်ဆက်တည်းမှာပဲကျမတို့ဒုက္ခလှစာပေါ့နော်အဲဒုက္ခလှစာမလောင်ငါတဲ့ပြဿနာတွေကလည်းရှိနေတယ်။ဒုက္ခလှစာနဲ့ပတ်သက်လာလို့ရှိရင်လည်းကျမတို့ဖြေရှင်းရတဲ့အခါမှာကျမတို့နိုင်ငံရဲ့အနည်းဆုံးဒုက္ခလာတာဒီဒီဒီအခုဆို4800ပေါ့တကယ်တကယ်ကျမတို့လက်တွေ့ဘဝတွေမှာကျမတို့အလုပ်သမားတွေကဒါဘလို့မှလောက်ငါတဲ့တနေ့ဒီလူတက်လူတဦးတရားရဲ့တနေ့လောက်ငါတဲ့လောက်ငါတော့ဒုက္ခလာတာမဖြစ်သေးဘူးဆိုရလဲတွေ့ရတယ်ပေါ့နော်အဲ့ဒါကြောင့်ကျမတို့ဥပဒေတွေကကျမတို့အလုပ်သမားတွေကိုအကာအကွယ်ပေးထားတဲ့ဟာမျိုးကအင်မတန်မှနည်းနေတာကိုတွေ့ရတယ်။အ ਨੇ ဆုံးခက်ချင်းကိုဥပဒေမှာကအမေရိကန်ဥပဒေမှာတို့ပြောထားတာပေါ့။အ ਨੇ ဆုံးခက်ချင်းကိုဥပဒေမှာဆိုလို့ရှိရင်ဒီအလုပ်သမားတယောက်ဒီအလုပ်သမားတယောက်အလုပ်လုပ်လို့ရှိရင်မိသားစုဝင်နှစ်ဦးဥပါပေါ့နော်။ဒါစာဝတ်နေပြည်လည်ပြရမယ်ဆိုတဲ့စိတ်ထားပါပြီးသား။တိုးတော်လည်းပဲကျမတို့ဥပဒေကဥပဒေဖြစ်ပြီးတော့ကျမတို့တကယ်လက်တွေ့အကောင့်တွေပေါ်တဲ့အခါဒီမှာအခုတည်းကဒီကိုအ ਨੇ ဆုံးခက်ချင်းကိုပြဿနာကအခုတည်းရှိရှိပြဿနာကြီးတက်နေတော့ဆိုတာလည်းကျမတို့တွေ့ရ။ဒါကြောင့်လည်းဆိုမလောင်ငါတဲ့ပြဿနာ။
ဟုတ်ကဲ့ကျွန်တော်
တချင်ရှိတဲ့အခါကျတော့ဥပဒေရဆိုကျမတို့ဥပဒေရရှိတယ်။တိုးတော်ကျမတို့အလုပ်သမားတွေကအများနဲ့ဒါဆိုရင်အများနဲ့ရှုံးတဲ့အသက်မှာရှိနေသေးရဆိုလည်းတွေ့ရ
။ဟုတ်ကဲ့ပြန်ကျွန်တော်အချိန်တော့သိမရတော့ပါဘူး။ကျွန်တော်ဥထေးကိုနောက်ဆုံးမေးချင်ပါတယ်။ကျွန်တော်1မိနစ်ခွဲ2မိနစ်လောက်တော့ရပါတယ်။အခုခုနကကျွန်တော်မိခဲ့မိကုန်မှာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဒီအလုပ်အဖွဲ့ဒီစေဝန်လုပ်ရုံတွေကနေအလုပ်ငန်းရှင်တွေကနိုင်ငံတကာစံနှုန်းစံထားအတိုင်းအလုပ်သမားခွင့်ရကိုဆောင်ရွက်ရမယ်ဆိုရင်လက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးမှုတာဆူနေအခြေအနေပါပဲ။တစ်ဖက်မှာရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်ဆိုတဲ့ပြောဆိုချက်တွေပေါ်မှာဦးထေးဘယ်လိုများတုံ့ပြန်ချင်ပါလဲ။
နိုင်ငံကဒီစံနှုန်းတွေပေါ့နော်လူခွင့်ရေးစံနှုန်းတွေအဲဥပဒေစံနှုန်းတွေဒါဤထဲမှာရှိတဲ့အလုပ်သမားဥပဒေကိုမလိုက်နာတော့ပါကျွန်တော်တို့တခွားဝပြောနေပါတယ်နိုင်ငံစံနှုန်းတွေအဆင့်ကိုကျွန်တော်တို့မပြောသေးပါဘူးဒီထဲမှာရှိတဲ့အလုပ်သမားဥပဒေတွေအားလုံးကိုအလုပ်ရှင်တွေကမလိုက်နာသေးပါဘူးနိုင်ရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးသားပါဒီနေ့ဥပဒေကိုလေးစားလိုက်နာမယ်အလုပ်သမားဥပဒေကိုလေးစားလိုက်နာမယ်ဆိုတာပါပြီးသားပါတိုးတော့လေဒီနေ့ဥပဒေအေးရောမလိုက်နာသလိုအလုပ်ရှင်တွေကအလုပ်သမားဥပဒေတွေမလိုက်နာပါဘူးချူပေါက်နေတာအဲ့ဒါကိုပြောတာတစ်ခါတည်းကြည့်ရလို့ကြည့်ရင် ILO ရဲ့ဒီကြောင်ကိုကိုယ်ရဲ့ချက်ဒီအဲလုပ်ငန်းခွင်မှာရှိတဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်နဲ့ဒီအခြေခံခွင့်ရေးဆိုင်ရာဒီတိုးနှင်ကြေညာသရားမှာအဲလိုကွန်မက်ရှင်ရှစ်ချက်ရှိပါတယ်အဲ့ဒါတွေကိုဗမာနိုင်ငံမှာလိုက်နာဖို့အများကြီးလိုအပ်ပါတယ် ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီအရာလို convention ကိုမပြောပါဘူးပြီးတဲ့အလုပ်ကမှဥတွေကိုပထမဆုံးဒီရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့လုပ်ငန်းရှင်တွေလိုက်နာဖို့လိုပါတယ်ဒီနေ့မြန်မာနိုင်ငံဖြစ်တယ်ကပြည်ထဲမှာပြန်ထားတဲ့လုပ်ကမှဥတွေကိုမလိုက်နာရင်ဖြစ်ပါတယ်အဲ့ဒါကတည်တဲ့အဆိုကတော်တော်နဲ့လုပ်ကမှဝန်ကြီးဌာနနဲ့အလုပ်ရှင်အဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိပါတယ
်ကျွန်တော်ကကျွန်တော်ဖြတ်မိချင်တာကဒီလက်ရှိတည်တဲ့အလုပ်ကမှတည်တဲ့ဥပဒေကိုမလိုက်နာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကဘာမှမတုံ့ပြန်တာမျိုးမရှိဘူးလားခင်ဗျာ
အဲဒီနေ့ဒီတရားဥပဒေစိုးမိုးရေးရှုတော့နေပေါ့ဒါကိုထောက်ရတာအလွန်အားနေပါတယ်အားနေတဲ့အတွက်ကျွန်တော်တို့ကပြည်ထဲအလုပ်သမားဥပဒေကိုလုပ်သမားတွေကိုအလုပ်ရှင်တွေဘက်ကချိုးပေါက်တာတွေကြုံတွေ့နေရတာကျွန်တော်တို့ပြောတာကအဲဒီအောင်သူလွတ်တော်ကပြန်ထားနေတယ်ဒီထဲကအလုပ်သမားဥပဒေကိုအလုပ်ရှင်တွေကလေးစားလိုက်တာပဲပါလေးစားလိုက်တာအောင်လည်းလုပ်သမားဝန်ကြီးဌာနနဲ့ဒီအောင်သူအချို့အဖွဲ့ကဒါတွေကြီးကြပ်ကိုကဲဖို့လိုပါတယ်အဲ့ဒါတွေကအလွန်အားနေနေရတဲ့မြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေကအလုပ်သမားအဖွဲ့တွေဆုံးရှုံးနေတာအဲ့ဒါကိုကျွန်တော်တို့ပြော
ဟုတ်ကဲ့ပါအ
ဲ့ဆက်ကလည်းတရားဥပဒေပြဋ္ဌာန်းတဲ့အလုပ်သမားဥပဒေတွေကအဲဒီအလုပ်သမားတွေရဲ့အခွင့်အရေးကာဝယ်စောင့်ရှောက်ရမယ်အဲမတည့်ရောက်တဲ့အတွက်လောကအဖွဲ့ချုပ်ဥပဒေပုံမှန်24ကိုသူကမညီညွတ်တဲ့တယ်ကျွန်တော်တို့ကပြောနေတယ်ဒါကြောင့်မို့ကျွန်တော်တို့ကအလုပ်သမားတွေအတွက်အလုပ်သမားအခွင့်အရေးကာဝယ်စောင့်ရှောက်ပေးတဲ့ဥပဒေကိုမပြဋ္ဌာန်းနဲ့မိမိပါတီလွှတ်တော်ကိုယ်စားလှယ်အောင်လို့2020မှာအဲဌာနအောက်မှာဌာနပိုင်းမပေးဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့ပါ
အဲ့ဒီအပြင်ကျွန်တော်တို့ကတော်အားပေး
ဖို့အတော့ကမားတွေကာဝယ်ဆောက်ရှောက်ပေးတဲ့အဦးတွေလေးဟုတ်ကဲ့ကျွန်တော်တို့ဒဲရိုက်ဦးဒဲလီလိုက်အဆီဇင်ချင်းဖြစ်တော်လို့ပါဦးထေခင်ဗျာဦးထေကျွန်တော်တို့ဒဲလီလိုက်အဆီဇင်ချစ်တော်ဖြစ်ပြေးတော်လို့ပါကျွန်တော်တို့ဒဲလီလိုက်အဆီဇင်ဒီမှာပဲရန်လာခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဦးထေရောမတ်တက်တက်အောင်ကိုကျွန်တော်တို့ရှင်တို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ